မြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုလုပ်ငန်းရှင်တွေကိုတက်မရော့ကနေအပြည့်အဝထောက်ခံပံ့ပိုးပေးနေတဲ့မြတ်အကလတ်တလုံးမြန်မာနိုင်ငံရဲ့အနာဂတ်ဒီမိုကရေစီလမ်းကြောင်းဟာနောက်ကျောင်းပြန်ပြီးလှည့်စရာအကြောင်းရှိပါဘူးလို့ဒေါင်ဆန်းစုကြည်ကစက်တဘာ18ရက် VOA နဲ့တွေ့ဆုံမေးမြန်းကမ်းမှာပြောကြားခဲ့ပါတယ်။အရင်စစ်ဆေးရရေးဆွဲခဲ့တဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထဲမှာသူ့ကိုစိတ်ဒုက္ခပေးဆုံးကိစ္စဟာလိုအပ်လာရင်တက်မရော့ကအစိုးရအဖွဲ့ကိုထိန်းချုပ်နိုင်ခွင့်ပြုထားတဲ့အချက်ဖြစ်တယ်လို့လည်းဒေါင်ဆန်းစုကြည်ကပြောပါတယ်။အခုခါမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်မှာကုန်သွယ်ရေးအရေးယူပိတ်ဆို့တန်းခတ်တာတွေနဲ့ပတ်သက်ပြီးရုပ်သိမ်းပေးဖို့သူ့အနေနဲ့ထောက်ခံတယ်လို့ဆိုပါတယ်။ဒါဟာရုပ်သိမ်းပေးဖို့အချိန်ကျရောက်လာတာဖြစ်ပြီးလိုအပ်နေတဲ့အချိန်ကာလတုန်းကဒီလိုအရေးယူပိတ်ဆို့တန်းခတ်မှုတွေချမှတ်ပြီးဒီမိုကရေစီရေးတွန်းအားပေးခဲ့တဲ့အမေရိကန်အစိုးရအနေနဲ့မြန်မာအရေးကိုအဖက်ဖက်ကတောက်ခံအားပေးကြတဲ့အမေရိကန်ပြည်သူလူထုကိုပါကျေးဇူးတင်ကြောင်းလည်းပြောကြားခဲ့ပါတယ်။ကဘာမမယုံကြည်ချက်ကြောင့်ဒေါင်ဆန်းစုကြည်ကြုံတွေ့ခဲ့ရသလိုကြုံရသူတွေအတွက်အားပေးစကားလည်းပြောကြားခဲ့ပြီးမျှော်လင့်ချက်တွေကိုဘရော့မှမဆွန့်လွတ်ဖို့နဲ့မျှော်လင့်ရုံမျှော်လင့်နေတာမဟုတ်ဘဲစ조사အားထုတ်လှုပ်လှုပ်မှုနဲ့အခြေအနေအကျတဲတွေကိုရင်ဆိုင်ကြော်လွှားဖို့ပါပြောကြားခဲ့ပါတယ်။